သုံးလို့ရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဗာဂျီးနီးယားမှာဖြစ်ခဲ့တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုဟာအခုဆိုရင် 18 နှစ်ပြည့်လာပြီဖြစ်ပါတယ်နယူးယောက်မြို့က 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူမြန်မာတို့ကတော့အဲ့ဒီဖြစ်ရကြောင်းဒီကနေ့ချိန်ထိစိတ်ထဲတုန်လှုပ်နေရစေပဲလို့ပြောပါတယ်ကဘာပေါ်ကဘယ်နေရာမှာမဆိုအကြမ်းဖက်ဖြည့်ရှင်းမှုတွေကရလက်ကောင်းနေထွက်ပေါ်စေမှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုဆက်လက်တင်ပြကြင်တာပါလွန်ခဲ့တဲ့18နှစ်တာကာလ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ကိုင်ဒါအကြမ်းဖက်သမားတွေဟာလေယာဉ်တွေကိုပြန်ပြီးဆွဲပြီးလေယာဉ်နှဆင်းကနယူးယောက်မြို့ကအထက်ပေါင်း130ရှိတဲ့ World Trade Center မိုးမျော်တိုက်ကြီးကိုဝင်တိုက်ဖြိုချခဲ့ပါတယ်။တတိယဒဇင်းက Washington DC မြို့နားကဗာဂျီးနီးယားပြည်နယ် Arlington မှာရှိတဲ့ Pentagon စစ်ဌာနချုပ်ကိုအသေးခံထိုးစင်းခဲ့တာပါ။စစ်တုထလေယာဉ်ကတော့ Washington DC မြို့ကိုဦးတည်လာနေတော့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်စ်ဗေးခရိုင်မှာပြက်ကျသွားခဲ့ပါတယ်။လူပေါင်း3000နီးပါးသေဆုံးပြီးလူ6000လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ 9/11 မှာနယူးယောက်မြို့က World Trade Center ညီနောင်မိုးမျှော်တိုက်ကြီးကိုလေယာဉ်နှဆင်းဝင်တိုက်ခဲ့တဲ့ဖြစ်ရပ်ကတော့အဆိုးရွားဆုံးဖြစ်ပါတယ်။ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူကိုရွှေထွန်းကတော့အဲ့ဒီဖြစ်ရပ်ပြန်တွေ့တိုင်းဒီကနေ့အချိန်ထိတုန်လှုပ်နေရစေပဲလို့ဆိုပါတယ်။
အဲ့ဒီမနေ့7နာရီလောက်ကျွန်တော်ရောက်သွားတဲ့ခါမှာတော့တော့တာဝါကအဲ့မှာပြီးတောင်နေပြီအဲ့မှာကျွန်တော်တို့ကဆိုင်ကနေထွက်ကြည့်တယ်ထွက်ကြည့်လို့မနိုင်ဘဲတော့ပဲဆိုင်ကလုံးသွားနေပြောရေးပြောရေးကျွန်တော်တို့တော့တာဝါတိုက်မယ်ကြည့်ရကျွန်တော်တို့ခေါင်းမတည့်တဲ့ဖြတ်လာအလေးရစည်းလာကြပြီကျွန်တော်တင်တော့အဲ့တော့တာဝါကိုမိလာနေတယ်ထင်တာပေါ့ဗျာအဲ့ကြည့်တယ်ခေါင်းဝတ်တည့်တယ်ပဲအဲ့မှာတော့တာဝါယူတုံးဆိုတဲ့ယူဟာအဲ့ဒီမှာပဲကျွန်တော်တို့ဘာလုပ်ရမှာမသိဘူးဟိုအော်ပေါက်ကွဲလွင့်စင်ပြီးတော့ကျွန်တော်တို့ဒီတော့ဟိုအပိုင်းစလိုက်ကြတယ်ထိမှဆိုတော့ကျွန်တော်တို့အဆောက်အဦးလည်းဝင်ပြေးဝင်ပြေးပြီးပုံနေကျွန်တော်တို့အဆောက်အဦးမှာပဲမှန်စတွေကွဲပါလိမ့်ပြေဝုန်းဝုန်းတဲ့အဆောက်အဦးရဲ့တုံလုံးသိစိတ်မချအောင်ဆိုတော့ကထွက်ပြေးအဲ့ဆိုတော့မိခိုးလုံးနေရကျွန်တော်တို့အဆောက်အဦးလည်းလိမ့်ဝင်နေကျွန်တော်နေလို့မရဘူးလေတက်ကျူလည်းပြက်လာတကယ်ပါပဲစစ်ဖြစ်နေတယ်လို့အဲ့ဒါထွက်ပြေးထွက်ပြေးတဲ့အခါတော့ဒီကစက်ကလေးလမ်းကြောကြောလောက်အကွင့်ကျင်လေးရောက်တော့ဟိုဘယ်လိုပြောမှတော့မသိဘူးပေါ့ဗျာကြည့်ရလက်ပြတ်တွေလင်းဘွားအစိပ်ပိုင်းညာအဲ့ဒီမှာအကုန်လုံးဘလို့မှမြင်ရလည်းမကောင်းဘူးဗျအဲတချို့ချက်သွားတဲ့မိမတွေဆိုထိုင်ကုန်နေပဲသွားတော့သွားမှာကျွန်တော်ကတော့ကြီးတာပေါ့ဗျကြီးတော့လူတွေလည်းအများကြီးဆိုဟိုတို့ဒီတို့နဲ့အဲ့ဒါနဲ့ကိုယ့်အကူပဲအတက်ပေါ့လွတ်မြောက်လွတ်မြောက်ကြောင်ကြံစီရောမြူးကြစီပဲပြေးပါပဲဆိုဒီဘက်ကိုကူးမဲ့တင်းပေါ်ပေါ့အဲ့ဒီဘက်ကိုဆက်ပြေးတော့တယ်အဲ့ဒီထွက်ပြေးလို့အဲ့ဒီပါတယ်မရောက်သေးဘူးကျွန်တော်တို့ဒီနော့တာဝါရောက်ဝိုးဆိုပြူကြတာပြူကြတာတရားနဲ့တရားဒီနှစ်ပေသုံးပေလောက်တော့သိမမြင်ရတော့ဘူးအဲ့လောက်ဆိုးသွားတယ်အဲ့ဒီဖြစ်ဖြစ်ကတော့အခုပြောရင်တော့ပါသိတဲ့မကောင်းလို့ကိုကျွန်တော်တရားဝန်နဲ့တွေ့တော့ပြောတော့ငါလို့အဲ့လိုမျိုးတစ်ခုဖြစ်ရင်ငါမှခံစားရတယ်လို့နှလုံးကုန်မြန်လာတာ
ကိုရှည်ထွန်းကအဲ့ဒီအချိန်တုန်းက World Trade Center အဆောက်အုံနဲ့မလှမ်းမကမ်းမှရှိတဲ့တိုင်မြင့်ကြီးမှာဆူရှိဆိုင်ဖွင့်ထားသူဖြစ်ပါတယ်ဒီလိုဘာသာရေးအစွန်းရောက်တဲ့အကြမ်းဖက်ဖြည့်ရှင်းမှုတွေကရလကောင်းတွေကိုရရှိစေမှာမဟုတ်ဘူးလို့သူကဆိုပါတယ်
ဘာသာရေးအစွန်းရောက်သူကကျွန်တော်တော့မကြိုက်ပါဘူးဘယ်ဘာသာဖြစ်ဖြစ်ဗုဒ္ဓဘာသာနဲ့အစွန်းရောက်ရင်မကောင်းဘူးခရစ်စတန်နဲ့အစွန်းရောက်ရင်မကောင်းဘူးမွတ်စလင်နဲ့အစွန်းရောက်ရင်မကောင်းဘူးအဲ့လိုပဲပြောကြပါတယ်ဒီလိုအစွန်းရောက်နေတဲ့လူတွေကအမျိုးမျိုးဒုက္ခလူသားတွေဒုက္ခရောက်တာလေကျွန်တော်အတွေ့အကြုံကတော့ဒီလိုအကြမ်းဖက်ကြည့်တော့အဲ့လိုကိစ္စတွေကတော့ဘယ်တော့မှတော့ငြိမ်းချမယ်လို့တော့မထင်ပါဘူးအကောင်းဆုံးနည်းကတော့ဟိုစစ်စစ်ဟိုညှိနှိုင်းချေခြင်းနဲ့အပြည့်ရလာပါအဲ့အမျိုးကိုပဲကျွန်တော်တော့လိုလားပါတယ
်9/11အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ World Trade Center ဟာနယူးယောက်မြို့လူစီကားလွန်းနဲ့မန်ဟန်တန်အရက်မှာရှိတာပါအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုပြက်သွားခဲ့တဲ့မိုးမျော်တိုက်ကြီးနားတဝိုက်မှာအခုတော့အဆောက်အုံသစ်တွေနဲ့ပြန်လည်စီကားနေပြီးအဲ့ဒီမှာရှိခဲ့တဲ့ World Trade Center မြေအောက်ဘူတာကိုလည်းဒီစက်တင်ဘာလဆန်းမှာပြန်ဖွင့်နိုင်ခဲ့ပါတယ်9/11တို့ကသဒ္ဒုထမြောက်ပြန်ပြီးဆွဲလျင်ပြက်ချခဲ့တဲ့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်ဗေးခရိုင်မှာကျင်းပမဲ့9/11 18နှစ်ပြည့်အထိမ်းအမှတ်ခန်းနာဦးတော့သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်မယ်လို့ကြေညာထားပါတယ်။သမ္မတအင်ဗျူရောကတော့စက်တင်ဘာ9ရက်ကနေ9ရက်နေ့ထိကို9/11မှာတည်ဆုံခဲ့သူတွေအတွက်စူတောင်းပေးဖို့နဲ့အောင်မေ့ဘွယ်နေ့အဖြစ်ကြေညာခဲ့ပြီးဒီဖြစ်ရပ်ကတိုင်းပြည်ရဲ့ကံကြမ္မာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံသားတွေရဲ့အင်အားနဲ့ခံနိုင်ရည်ဟာဘယ်တော့မှပြပြဖို့ဖြစ်သွားမှာမဟုတ်ဘူးလို့သမ္မတအင်ဗျူရောကကြေညာချက်မှာရေးထားပါတယ်ခင်ဗျာ။